မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။အခုပထမဆုံး RFA ရဲ့ Facebook Messenger ကနေပေးပို့လာတဲ့စာကိုတင်ပြပေးချင်ပါတယ်ရှင်။စစ်ကောင်စီရဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနက Internet Data 3ကဈေးနှုန်းတွေကိုတိုးမြင့်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြလာတာပါ။ RFA ရဲ့ပေးစာပြန်စာအစီအစဉ်မင်္ဂလာပါခင်ဗျာ။မြန်မာပြည်မှာပြည်သူတွေအလုံးလက်မဲ့ဖြစ်ပြီးဆင်းရဲနေတဲ့အချိန်မှာအင်တာနက်ဈေးနှုန်းတွေကိုအခုလိုပြင်ဆင်တော့ပြည်သူတွေအတွက်ထိခိုက်နစ်နာရပါတယ်။ RFA အနေနဲ့ကျေးဇူးပြုပြီးတင်ပြပေးပါခင်ဗျာ။လုံခြုံရေးအရာအမည်မဖော်ပြပါနဲ့ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့တောင်တကုံဘက်ကပေးပို့လာတဲ့စာကိုတင်ပြပေးပါမယ်။ကျွန်တော်ကတောင်တကုံမြို့နယ်အမှတ်22ရပ်ကွက်အတွင်းနေထိုင်ပါတယ်။အခုရပ်ကွက်ထဲမှာမဖြစ်မနေကင်းဆောင်ရမယ်ဆိုပြီးကင်းတဲဆောင်ရပါတယ်တဲ့။ရပ်ကွက်နေပြည်သူတွေစီကတအိမ်တောင်ကို2000ကျပ်နှုန်းနဲ့ကောက်ပါတယ်။ကင်းဆောင်တဲ့နေရာမှာလဲတအိမ်တောင်ကို3ရက်တခါဆောင်ရမယ်။မဆောင်နိုင်ရင် 9,000 ပေးရမယ်လို့ရက်ကွက်အုပ်ချုပ်ရေးမှူးတွေကပြောပါတယ်တဲ့။ 9,000 မပေးနိုင်ကြတာမို့ကို့အလှည့်ကြလာရင်ဆောင်မယ်ဆိုတော့လဲကင်းဆောင်တဲ့နေရာမှာဒုတ်တို့ဓာတို့လေးခွားတို့လိုလက်နက်တွေယူဆောင်ခွင့်လုံးဝမရှိရပါဘူးတဲ့။ကင်းဆောင်ရင်လဲမတင်ကားစရာတွေတွေ့ရင်ကင်းတဲကနေအချက်ပေးတယ်မလုပ်ရပါဘူးတဲ့။ရက်ကွက်နေပြည်သူတွေမှာစားဖို့ကလည်းမပြေလည်တဲ့အချိန် 9,000 လဲမပေးနိုင်ကိုယ့်လက်မှာစောင့်မယ်ဆိုတော့လေသူတို့ပေါ်တာလာဆွဲမဲ့အချိန်ကိုစောင့်နေရတာမျိုးဖြစ်နေပါတယ်။ကုညီကြပါအောင်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင
်။ RFA ကိုစာရေးပြီးပေးပို့ခြင်းလည်းဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
။အခုနောက်ဆုံးအနေနဲ့တင်ပြပေးမယ့်စာကတော့ရန်ကုန်ကပါRFA ဖွဲ့သားအလုံးမင်္ဂလာပါ။ကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲမှာဘလောက်ထိခံစားကြေကွဲနေရတယ်ဆိုတာဘယ်သူကိုဘလို့ချပြရမှန်းမသိဘူးဖြစ်နေပါပြီဗျာတဲ့။ကျွန်တော်တို့အခုနေရတာစက်ရုံတွေအနားမှာလည်းမဟုတ်ပါဘူး။ရွှေလင်းပန်းတရားအစင်းကရက်ကွက်အနားမှာနေနေရတာပါ။ဒါတွေကိုစစ်ကောင်စီကဒီဇင်ဘာလ3ရက်နေ့ညနေကအတင်းအဓမ္မဘူဒိုဇာတွေနဲ့နင်းချေဖျက်ဆီးပစ်လိုက်ပါတယ်။သူတို့လုပ်နေတာကိုဓာတ်ပုံမရိုက်နဲ့ရရင်အချုပ်ကားတဲ့အကုံထက်ပြစ်မယ်လို့ပြောပြီးအိမ်အကုံလုံးကိုဖျက်ဆီးပစ်လိုက်ပါတယ်တဲ့အခုချိန်မှာအိမ်ကကလေးတွေကအလုံးမရှိတော့အခန်းငှားဖို့ဆိုတာဘလို့မှအဆင်မပြေပါဘူးသူတို့ကိုတောင်းပန်တော့လည်းဘာမှပြန်မပြောပါဘူးကျွန်တော်တို့ပြည်သူတွေကိုမကင်နိုင်ကြတော့ဘူးလားဗျာစာရေးရင်းလဲငိုနေရပါတယ်ကျွန်တော်တို့ပြည်သူတွေကိုကယ်တင်ပေးမယ့်အဖွဲ့အစည်းများကဘာမှမရှိတော့ဘူးလားလို့ဗျာအခုလိုရင်ဖွင့်စရာတွေကိုချပြခွင့်ပေးတဲ့RFA ဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်လုပ်နိုင်ပါတယ
်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာရီးဆက်သွယ်ပေးပို့ခြင်းရတော့ပေးပို့ခြင်းတဲ့အကြောင်းအရာတွေချက်လက်တွေကို RFA Burmese ရဲ့ Facebook Messenger ကနေလည်းပေးပို့နိုင်ပါတယ်။ဒါမှမဟုတ်ရင် rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်။